မြန်မာနိုင်ငံကအကြီးဆုံးဘီးယားကုမ္ပဏီဖြစ်တဲ့ FNN ကအမေရိကန်ဒေါ်လာတန်း960နဲ့ညီမျှတဲ့အစုရှယ်ယာ55ရာခိုင်နှုန်းကိုဂျပန်နိုင်ငံအခြေစိုက် Kirin ဘီးယားကုမ္ပဏီကဝယ်လိုက်ပြီလို့ဒီရောင်းဝယ်မှုနဲ့နှိစက်သူတွေကပြောကြောင်းစင်ကာပူကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒါဟာအာရှတိုက်အတွင်းကအလားအလာကောင်းတဲ့ဘီးယားဈေးကွက်အတွက်ဘီယာဈေးကွက်အတွက်ကိုထိန်းချုပ်နိုင်ဖို့လှုံ့ဆော်ခြင်းဖြစ်တယ်လို့လည်းရှုမြင်ကြပါတယ်။ဂျပန်နိုင်ငံကအခြားဘီယာကုမ္ပဏီတွေနီးတူပြည်တွင်းမှာရောင်းအားကျနေတဲ့အတွက်ပြည်ပနိုင်ငံတွေကဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်ဖို့ Kirin ကုမ္ပဏီကကြိုးပမ်းနေတာဖြစ်ပါတယ်။ဂျပန်နိုင်ငံကဒုတိယအကြီးဆုံးဘီယာကုမ္ပဏီဖြစ်တဲ့ Kirin ဟာမြန်မာဘီယာ၊မြန်မာ Double Strong နဲ့Andaman Gold စတဲ့အစိုးရကကြွားထောက်နောက်ခံပေးထားတဲ့မြန်မာဥပိုင် Limited နဲ့ပူးတွဲလှုပ်ဆောင်မှာဖြစ်ပါတယ်။မြန်မာဘီယာကုမ္ပဏီဟာမြန်မာဘီယာဈေးကွက်ရဲ့80ရာခိုင်နှုန်းကိုပိုင်ဆိုင်ထားပြီးအခုနှစ်ရောင်းအား American Dollar 385သန်းရှိရာကနေလာမယ့်3နှစ်အတွင်းနှစ်ဆကျော်တိုးပြီးဒေါ်လာ685သန်းအထိရောင်းအားရှိလာနိုင်တယ်လို့ Euro Monitor International ဆိုတဲ့သုတေသနအဖွဲ့ကခန့်မှန်းထားတာဖြစ်ပါတယ်ရှင်။